ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာကျောင်းချင်းပြင်ပလှူရှာမှုများ After School Activity နဲ့ပတ်သက်တဲ့အကြောင်းလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျောင်းပြင်ပလှူရှာမှုတွေဟာကလေးငယ်နဲ့ဆယ်ကျော်သက်တွေအတွက်အကျိုးရလဒ်တွေအများကြီးရရှိစေနိုင်တဲ့အရာတွေဖြစ်ပြီးအဲ့ဒီအထက်မှာအရေးအချင်းသစ်တွေရရှိနိုင်သလိုတငယ်ချင်းတွေလည်းရနိုင်တဲ့နေရာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကကလေးလူငယ်တွေအတွက်ကျောင်းပြင်ပလှူရှာမှုအစီအစဉ်တွေအမျိုးမျိုးရှိကြပေမဲ့အများစုဟာဈေးကြီးပေးရလေရှိပါတယ်။အဲဒါကြောင့်ဒီအစီအစဉ်မှာဈေးသက်သာတဲ့ကျောင်းပြင်ပလှူရှာမှုတွေကိုဘယ်လိုနေရာတွေမှာရရှိနိုင်တယ်လဲဆိုတာကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကျောင်းပြင်ပလှူရှာမှုများလို့ပြောတဲ့အခါမှာဘောလုံးကန်ချင်း၊ဗောလီဘောရေကူး၊ဘဲလေးအကသင်တန်း၊အဆိုသင်တန်း၊ပီယာနိုစတူရင်ပကြီးနဲ့တခြားလက်မှုပညာသင်တန်းတွေဆက်ကက်စ်နဲ့ဂျင်းနပ်စတီချက်ပြုတ်ရေးဘတ်စကက်ဘောတင်းနစ်နဲ့ရိုဘော့တစ်ဆက်ရုပ်ဆိုင်ရာပညာအစရှိတဲ့သင်တန်းတွေအမျိုးမျိုးရှိပါတယ်။အဲ့လိုသင်တန်းတွေကနေကလေးတွေဟာအကျိုးကျေးဇူးတွေအများကြီးရနိုင်တယ်ဆိုတာကိုကျမတို့သိထားကြပြီဖြစ်ပါတယ်။အဲ့လိုသင်တန်းတွေမှာပါဝင်ရာကနေအရေးအချင်းအသစ်တွေရရှိလာပြီးသူတို့ရဲ့ကိုယ်ခန္ဓာကျန်းမာရေးတာမကစိတ်ကျန်းမာရေးအတွက်ပါအကျိုးရှိနိုင်ပြီးတော့မိမိကိုယ်ကိုယုံကြည်မှုပိုရှိခြင်းနဲ့လူမှုဆက်ဆံရေးအရေးအချင်းတွေလည်းတိုးတက်လာနိုင်ပါတယ်။ Ramon Spy ဟာ Victoria တက်ဂရိုကလူမှုဗေဒဆိုင်ရာပါမောက္ခဖြစ်ပြီးလူငယ်နဲ့ကလေးဘဝမှာတငယ်ချင်းနဲ့ပျော်ရွှင်မှုရှိခြင်းဟာပဒါနကျတယ်လို့ပြောသွားခဲ့ပါတယ်။
If you strip everything away about sports and after school sort of physical activity for children and young people, it's ultimately first and foremost about fun and the social components.
အကစားပဲဖြစ်ဖြစ်တခြားကျောင်းပြင်ပလှူရှာမှုတွေကနေရနိုင်တဲ့အကျိုးရလာအလုံးကိုဘေးဖယ်ထားပြီးကြီးလိုက်မယ်ဆိုရင်တော့ကလေးနဲ့လူငယ်တွေဟာအဲ့ဒီလိုလှူရှာမှုကနေအရင်ဆုံးရရှိမဲ့အရာကတော့ပျော်ရွှင်စရာပဲဖြစ်ပြီးလူမှုနဲ့ဆိုင်တဲ့အရေးအချင်းတွေလည်းဖြစ်ပါတယ်တငယ်ချင်းအတိရတာတွေဒါမှမဟုတ်တငယ်ချင်းနဲ့အတူတူဆော့ရတာတွေတက်တူရွယ်တူနဲ့ဆော့ရတာမျိုးတွေဖြစ်စေတယ်လို့ပြောသွားခဲ့ပါတယ်။ပြည်ပကနေရွှေ့ပြောင်းနေထိုင်တဲ့လူတွေအတွက်ဒီလိုလှုပ်ရှားမှုတွေမှာပါဝင်ဖို့ပိုအရေးကြီးပြီးအဲ့ဒီလိုလှုပ်ရှားမှုတွေကနေတဆင့်ဒီမြေနေရာဒီနိုင်ငံဟာဒီအရာတွေဟာငါနဲ့လည်းသက်ဆိုင်ပါလားငါနဲ့လည်းဆက်ဆက်မှုရှိနေပါလားဆိုတဲ့အသည့်တွေရရှိစေတယ်လို့ပြောသွားခဲ့ပါတယ်
။ You can craft sort of a sense of belonging both to those around you, to the environment or the spaces that you're in. And I think that can be really meaningful as we know sort of that sense of belonging is absolutely fundamental to well-being and to a sense of community for
everyone. ဒီနေရာဒီလူတွေဟာငါနဲ့လည်းသက်ဆိုင်တယ်။ငါလည်းဒီပတ်ဝန်းကျင်ဒီနယ်မြေမှာအရေးပါတယ်ဆိုတဲ့အတွေ့အမျိုးရရှိစေနိုင်ပါတယ်။အဲ့လိုခံစားချက်ကလူတိုင်းအတွက်စိတ်ပျော်ရွှင်စွာနေထိုင်နိုင်ဖို့အတွက်အင်မတန်ကိုအခြေခံကြတဲ့အချက်ဖြစ်ပြီးလူမှုအသင်းအဖွဲ့စိတ်ဓာတ်ကိုရရှိစေတဲ့အရာလည်းဖြစ်ပါတယ်။အထူးသဖြင့်ဒီနိုင်ငံကိုအသိရောက်လာခါစားလူတွေဒါမှမဟုတ်တခြားနေရာမှာခွဲခြားဆက်ဆံခံရတဲ့အနေခံရတဲ့လူမှုအတိုင်းဝိုင်းကနေရောက်လာတဲ့လူတွေအတွေ့ပို့ပြီးတော့အဲ့ဒီလိုစိတ်အနေထားတွေရရှိစေနိုင်တာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ Zakaria Faraha The Harder လို့ခေါ်တဲ့အဖွဲ့မှဦးဆောင်သူတဦးဖြစ်ပြီးအဲ့ဒီအဖွဲ့ဟာ North Melbourne Football Club အတွေ့လူမှုရေးရာအလုပ်တွေကိုတစ်ဖက်တစ်လမ်းကနေလှုပ်ကင်ပေးတဲ့အဖွဲ့ဖြစ်ပါတယ်။အဲ့လိုကျောင်းပြင်ပလှူရှာမှုတွေကနေကလေးတွေဟာကျောင်းပြင်ပအချိန်မှာတဦးနဲ့တဦးဆက်နွယ်မှုတွေရှိကြတာကိုကိုယ်တိုင်မြင်တွေ့ရသူဖြစ်ပါတယ်
။ And one of the benefits that a lot of young people see is that the opportunity to make friends, friendship and connect with each other. The social connection is a key determinant of well-being and being able to make friends is sometimes might be difficult for young people but sports brings people together
လူငယ်များစုအတွက်ရရှိတဲ့ရလာကတော့တငယ်ချင်းအသစ်တွေအဆက်အသွယ်အသစ်တွေရရှိခြင်းပဲဖြစ်ပါတယ်အဲ့လိုအဆက်အသွယ်အသစ်တွေအပေါင်းအသင်းတွေဟာကျန်းမာပျော်ရွှင်စွာနေထိုင်နိုင်ရေးအတွက်အဓိကတော့ချက်ဖြစ်ပါတယ်တခါတလေလူငယ်တွေအတွက်တငယ်ချင်းအသိရရှိဖို့ခက်ခဲတတ်ပါတယ်။ဒါပေမဲ့အားကစားလို့အရာတွေဟာလူတွေကိုတစုတစည်းထိဖြစ်စေပြီးတဦးနဲ့တဦးဆက်ဆက်မှုဆက်နွယ်မှုတွေဖြစ်စေလို့လူငယ်တွေအတွက်အရေးကြီးတဲ့အကျိုးကျေးဇူးတွေရရှိစေနိုင်တယ်လို့ပြောသွားတာဖြစ်ပါတယ်။
Ramon Spiker ကျောင်းပြင်ပလှူရှာမှုတွေကိုရွေးချယ်တဲ့အခါမှာကလေးအကြိုက်ကိုရွေးချယ်ခိုင်းတာမျိုးလုပ်ဖို့လည်းအကြံပြုထားပါတယ်
။ But my three sons sit on completely different ends of that spectrum. So my oldest son loves the competitive stuff. He's a very gifted soccer player. The other one sits sort of in the middle. And the third one likes really outdoor play and going into nature. But once it gets sort of organized and competitive, he's not into that.
ကျွန်တော်ရဲ့သားသုံးယောက်စလုံးကတယောက်နဲ့တယောက်လုံးဝကိုမတူကြပါဘူး။အကြီးဆုံးသားကအပြန်ဆိုင်လုပ်ရတဲ့အရာတွေကိုကြိုက်ပါတယ်။ဘောလုံးကန်တဲ့နေရာမှာလည်းအတော့ကိုကောင်းပါတယ်။အလတ်တယောက်ကတော့အလေအလတ်အနေထားမှာပါပဲ။တတိယသားကတော့အပြင်မှာကစားမယ်၊တဘာဝပတ်ဝန်းကျင်နဲ့ထိတွေ့ရတာမျိုးတွေကိုကြိုက်တယ်ဆိုပေမဲ့အပြန်ဆိုင်ကစားရမယ်၊အသေးချာလုပ်ရတော့မယ်ဆိုတဲ့အရာမျိုးတွေဆိုရင်သူကမကြိုက်ပြန်ပါဘူး။တယောက်နဲ့တယောက်အကြိုက်ချင်းမတူညီတဲ့အတွေ့အဲ့ဒီလိုမတူတဲ့စိတ်ဝင်စားမှုတွေကိုကျွန်တော်တို့ကအလိုက်အထိုက်လှုပ်ဆောင်ပေးဖို့အရေးကြီးတယ်လို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ကြောင်းပြင်ပလှုပ်ရှားမှုတွေဟာကလေးတွေလူငယ်တွေအတွေ့ကောင်းပေမဲ့တခါတလေကုန်ကျစရိတ်ကကျမတို့အတွေ့အဟန့်အတားတွေဖြစ်စေနိုင်ပါတယ်။အားကစားကလပ်မှာပါဖို့တခြားသင်တန်းတွေတက်ဖို့တစ်နှစ်စာအတွေ့ဒေါ်လာထောင်နဲ့ချီကုန်ကျခံရနိုင်ပါတယ်။ဒါပေမဲ့လေဈေးနှုန်းတက်တက်တတာနဲ့ဒါမှမဟုတ်အခမဲ့လှုပ်ဆောင်ပေးတဲ့နေရာတွေလည်းရှိပါတယ်။တချို့စာတင်ကျောင်းတွေဟာကျောင်းချိန်ပြင်ပမှာအဲ့ဒီလိုလှုပ်ရှားမှုတွေလုပ်နိုင်အောင်စီစဉ်ပေးထားတာရှိသလိုပြည်내အစိုးရတွေကလည်းအားကစားနဲ့အနုပညာသင်တန်းတွေတည်ရောက်နိုင်ဖို့ဘောက်ချာတွေထုတ်ပေးတာမျိုးတွေလည်းရှိပါတယ်။ပြီးရင်မိမိနေထိုင်ရာရပ်ကွက်အတွင်းကစာကြည့်တိုက်တွေမှာဆိုရင်လေအနုပညာဆိုင်ရာသင်တန်းတွေ၊သိပ္ပံဆိုင်ရာနဲ့ဤပညာဆိုင်ရာသင်တန်းတွေအခမဲ့ထားရှိပေးထားတာမျိုးလည်းရှိပါတယ်။ Alicia Dennis ဟာ Sydney မြို့အနောက်ပိုင်း Liverpool City Council ကစာကြည့်တိုက်နဲ့ပြတ်တိုက်ရေးရာဆိုင်ရာမန်နေဂျာဖြစ်ပြီးသူမရဲ့ပြောပြချက်အရသူတို့စာကြည့်တိုက်မှာစစ်တူရင် Chess ကစားနည်းတွေ၊ Robotic Clubs တွေ၊လက်မှုပညာသင်တန်းနဲ့Retro gaming တင်နန်းတွေရှိတယ်လို့ပြောပါရ
စေ။ CLMD is and all of our libraries, all public libraries are all about providing access and equity to the community. It's about having places where kids can regardless of your income.
ယူလာမွန်ဒီနဲ့ကျမတို့စာကြည့်တိုက်အားလုံးဟာအများပြည်သူပိုင်စာကြည့်တိုက်တွေဖြစ်တာကြောင့်လူမှုအတိုင်းဝိုင်းကလူတွေအားလုံးတာသူညီမျှလှည့်လမ်းမိအောင်လှုပ်ဆောင်ပေးထားပါတယ်။ကလေးတွေအတွက်နေရာဖြစ်ပြီးဘယ်လူတန်းစားမဆိုဘယ်ဒေတာကမဆိုစိတ်ဝင်စားရင်ကိုယ့်ကိုယ်အရေးချင်းတိတွေရစေမယ်ဆိုရင်ဒါမှမဟုတ်ပျော်ရွှင်မှုပေးမယ်ဆိုရင်လူတိုင်းပါဝင်နိုင်ပါတယ်ဒါတွေဟာလည်းပညာရေးဖြစ်ပေမဲ့လည်းအကင်းကြီးကန်းကြီးဆက်ဆံအတန်းထဲမှာပညာသင်ကြားတာမျိုးတော့မဟုတ်ဘူးလို့ပြောသွားခဲ့ပါတယ်အခမဲ့ဒါမှမဟုတ်ဈေးတန်တဲ့ကျောင်းပြင်ပလှုပ်ရှားမှုတွေကိုလူငယ်ရေးရာစင်တာတွေဒါမှမဟုတ် community center တွေမှာလည်းရရှိနိုင်ပါတယ်Zakia Lovett ha Gwanji Jamara lu myo tha nei tai da tu u phit pi tu ha Melbourne myo twin ga Richmond Youth Hub ma gaung saung tu u phit par de thru ha basketball bolong chet pyauk ye ne sackets a sa shi de tin nan nwi ko po cha pi da phit par de a ga sa atwe lu a me pi si pi song shi da re lu nge re atwe ti tat nia lo khan sa ya de atwe lu nge re ha di lo nia myo ko chai ja de lu le tu a pyo par de
Because of the geographical location of where the hub is, they don't have a lot of space to actually just like sit and hang out and converse with other people their age. So a lot of what we try and do is just have group discussions.
Club, yeah, but we need to have a lot of people. Through yet, that do you do you know, times got your poor little than the other day, Michi Bau. That's on to know, I'm not going to be able to get a lot of people. I feel like soon it's your story. I feel like activity low jarry, my body.ဥပမာအတူချက်ပြုတ်ကြပြီးတော့အတူတူထိုင်စားပြီးဆွေးနွေးပြောဆိုကြတာလို့ရှင်းပြထားပါတယ်။ The Harder အဖွဲ့ဟာ North Melbourne နဲ့ Wynnum မြို့နယ်မှာအခမဲ့အားကစားသင်တန်းတွေထားရှိပေးထားပြီးလူတိုင်းပါဝင်နိုင်တယ်လို့ Zakaria Farah ကပြောပါတယ်
။ When parents or young people have to pay for stuff, it becomes less inclusive and less people have opportunity to access that. So by making things free, you are allowing a higher proportion of young people to actually be able to
မိဘတွေဒါမှမဟုတ်လူငယ်တွေဟာအဲ့ဒီလိုအရာတွေအတွက်ပတ်စံပေးရတော့မယ်ဆိုရင်တချို့လူတွေကိုမပါဝင်တော့အောင်လှုပ်ဆောင်ရရောက်ပြီးတော့လူတိုင်းကငွေကြေးမတတ်နိုင်တဲ့အတွက်ဖြစ်ပါတယ်ဒါကြောင့်အဲ့ဒီလိုအရာတွေကိုအခမဲ့လှုပ်ဆောင်ပေးရင်လူငယ်တွေရဲ့ပူးပေါင်းပါဝင်မှုကပိုများလာပြီးအဲ့ဒီလိုလှုပ်ရှားမှုကနေလူမှုဆက်ဆံရေးအကျိုးကျေးဇူးနဲ့ကျန်းမာနေပျော်မှုတွေပိုဖြစ်စေနိုင်တယ်လို့ပြောသွားခဲ့ပါတယ်လူငယ်တွေရောက်လာတဲ့နောက်ခံနဲ့ယဉ်ကျေးမှုတွေကိုသိနာလည်ရင်ပိုတော့အဆင်ပြေသေးတယ်လို့လည်းသူကပြောပါရစေ
။ We emphasize a lot on hiring people and or educating our staff around What is the cultures that we support? What are their cultural requirements? And educating them around
culture safety. ဘလို့ရှိတယ်လဲဆိုတာကိုသိနာလည်အောင်အမှုရန်တွေကိုခန့်ထားတဲ့အခါမှာအဲ့ဒါတွေကိုထက်တွေ့တယ်လို့အဲ့ဒီလိုမတူညီတဲ့ရိုးရရင်ကျင်းမှုကိုအမှုရန်တွေနားလည်အောင်လဲပညာပေးတာမျိုးတွေလုပ်လေရှိတယ်လို့ပြောပါရယ်ဇကာရီယာဖာရာကိုရိုင်းသူလူငယ်ဘဝတုန်းကအဲ့ဒီလိုအစီအစဉ်မျိုးမှာပါဝင်ခဲ့ဖူးပြီးသူ့အတွက်အကျိုးပြုမှုတွေအများကြီးရှိတဲ့အကြောင်းပြောပြထားပါရယ
် For my personal experience when I was growing up and I was using these services one of the things that I've made lifelong friends from young people who are from my background, but also people who weren't. Normally cult backgrounds, they're quite isolated in the sense that they tend to stick together. But providing this opportunity to engage different people, to engage different young people from different backgrounds.
Really နောက်ခံချင်းမတူတဲ့တခြားလူတွေနဲ့လည်းတသက်စာခင်မင်မှုတွေရရှိစေခဲ့ပါတယ်။အင်္ဂလိပ်စကားကိုမပြောတတ်တဲ့နောက်ခံကလာတဲ့လူတွေဟာပိုအထီးကျန်ခံရနိုင်တာကြောင့်အချင်းချင်းတွေ့တဲ့အခါမှာပိုပြီးတော့ခင်မင်တတ်ကြသလိုအဲ့လိုဝန်ဆောင်မှုတွေဟာတခြားလူမျိုးမတူဘာသာမတူတဲ့လူတွေနဲ့လည်းခင်မင်မှုရရှိစေနိုင်လို့ပိုပြီးတော့အပေါင်းအသင်းဝန်ဆန္ဒမျိုးတွေဖြစ်စေနိုင်တယ်လို့ပြောသွားခဲ့ပါတယ်။ကျောင်းပြန်ပါလှုပ်ရှားမှုတွေမှာပါဝင်တာဟာစိတ်ပျော်ရွှင်စေတယ်လို့တစ်ဖက်မှာလည်းအနာဂတ်အတွက်အခွင့်အလမ်းတွေရရှိစေတယ်လို့လည်းသူကပြောပါရီ
I got an employment opportunity from working and being part of those after school programs and I got an opportunity to and work in those programs and then build my
ကျွန်တော်ဟာဒီလိုကျောင်းပြန်ပါလှုပ်ရှားမှုမှာပါဝင်ရင်အလုပ်အကိုင်အတွက်အခွင့်အလမ်းတွေရရှိခဲ့တာဖြစ်ပါတယ်ကျွန်တော်ရရှိတဲ့အခွင့်အလမ်းကိုအသုံးချပြီးဒီလိုအစီအစဉ်ကနေတဆင့်ကျွန်တော်ရဲ့အလုပ်အကင်ကိုတည်ဆောက်ခဲ့တာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဒီလိုအစီအစဉ်ဟာလူငယ်တွေကိုပဲအကျိုးပြုစေတာမဟုတ်ဘဲတခြားလူအားလုံးကိုလည်းအကျိုးပြုနိုင်တယ်လို့သူကပြောပါတယ်။
And these young people come to us that we learn about what they do, we learn about their culture, and then we are also able to adapt and learn from them. So there's the benefits that they receive individually is important, but they also contribute to us.
ကျွန်တော်တို့စီလာတဲ့လူငယ်တွေဘာတွေလုပ်တယ်လဲသူတို့ရဲ့ရိုးရရင်ကျေးမှုဘယ်လိုရှိတယ်လဲဆိုတာကိုနားလည်အောင်လေ့လာပြီးသူတို့နဲ့ဆက်ဆံရတာအဆင်ပြေအောင်ရေးလိုက်ငားလိုက်အဝင်ခွင့်ကြဖြစ်အောင်လုပ်ကြတာပါသူတို့တွေကဒီလိုဝန်ဆောင်မှုရရှိတဲ့အတွက်သူတို့အတွက်ကောင်းတယ်လို့ကျွန်တော်တို့ကလည်းတယောက်နဲ့တယောက်ပို့ပြီးတော့နားလည်ကြလို့ပို့ပြီးတော့ချစ်ခင်စည်းလုံးနဲ့လူမှုအတိုင်းအဝိုင်းဖြစ်စေတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Audrey Bucket ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ Australia နိုင်ငံမှာအခြေချနေထိုင်တဲ့အခါမှာအသုံးဝင်မဲ့အကြောင်းအရာတွေကိုနားဆင်ဖို့အတွက် Australia Explain Podcast ကို Subscribe လုပ်နိုင်ပါတယ်။အကယ်၍မိမိမှာမေးမြန်းစရာတွေရှိရင်ဒါမှမဟုတ်ဘယ်လိုအကြောင်းအရာတွေကိုတင်ဆက်သင့်တယ်ဆိုတဲ့အကြံပြုချက်တွေရှိရင် australiaexplained@sbs.com.au ကိုအီးမေးလ်ပို့နိုင်ပါတယ်ရှင်။